အမေရိကန်သမ္မတကိုတရားစွဲသည့်မတင်စုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကတန်တမန်တယောက်ကယူကရိန်းအနေနဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရကိုမလုပ်ရဲအမေရိကန်ကစည်ရေးထောက်ပံ့မှုဒေါ်လာတန်400လောက်ကိုပေးမှာမဟုတ်ဘူးလို့ယူကရိန်းတန်တမန်တယောက်ကိုသူပြောကြားခဲ့တဲ့အကြောင်းဖြေဆိုထားပါတယ် EU ဆိုင်ရာအမေရိကန်သက်အမတ်ကြီး Gordon Sondland ပြောလဲထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဒါဗဟုအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ကုမ္ပဏီတစ်ခုအပေါ်အောက်တိလိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာတဲ့၍အမေရိကန်ရဲ့ထောက်ပံ့ကြေးရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့အကြံပေးတယောက်ကိုစက်တင်ဘာ1ရက်နေ့တုန်းကပြောကြားခဲ့တဲ့အကြောင်းဖော်ပြထားပါတယ်ဒီကိစ္စစုံစမ်းဖို့အမေရိကန်နဲ့ယူကရိန်းကြားသတင်းပတ်နဲ့ချီဆွေးနွေးပြောခဲ့ကြတယ်လို့လည်းပြောထားပါတယ်EU တန်အမတ်အဖြစ်တမရထရမ့်တာဝန်ပေးထားတဲ့ Gordon Sondland ဟာတမရမဲဆွဲစီယုံရေးအဖွဲ့ကိုအလှူငွေအများအများထည့်ခဲ့သူဖြစ်ပါတယ်2020တမရရွေးကောက်ပွဲကြရင်တမရထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်သူဒုတမရဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးအကြမ်းမကင်ခဲ့ဘူးလို့တမရထရမ့်ကအကြိမ်ကြိမ်ညင်းဆိုနေတာပါဒါပေမဲ့တမရကိုကာကွယ်ရည်တည်နေသူတန်အမတ်ကြီး Sondland ရဲ့ထွက်တော်အမတ်တွေကိုပြောကြားမှုကတော့တိတိတတ်တာကွဲလွဲနေပါတယ်။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်ပြောကြားမှုတစ်ခုအတွင်းဘိုင်ဒန်သားအဖအပေါ်စုံစမ်းဖို့ပြောခဲ့တဲ့ကိစ္စကြောင့်သမ္မတဟာသူ့ရဲ့လုပ်ပိုင်ခွင့်အာဏာသုံးပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်ခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာဖြစ်ပါတယ်။